အောက်တိုဘာလအတွင်းစစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုကြောင့်နိုင်ငံတဝန်းအမျိုးသမီး82ဦးသေဆုံးပြီးတော့40ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြန်မာအမျိုးသမီးတမကအဖွဲ့ကထုတ်ပြန်လိုက်ပါတယ်ပဋိပက္ခဖြစ်ပွားတဲ့ဒေသတွေမှာအမျိုးသမီးတွေလုံခြုံမှုကင်းမဲ့နေတယ်လို့တအံအမျိုးသမီးအဖွဲ့ကလည်းပြောပါတယ်လူခွင့်ရေးချိုးဖောက်မှုနဲ့လူသားမဆန်တဲ့နှင်းပန်းနှိပ်စက်မှုတွေအမျိုးသမီးအများစုကရင်ဆိုင်နေရတဲ့အခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မက်အလိမ္မာကပြောပြမှာပါရှင်
စီကောင်စီတပ်ကနီးမျိုးစုံလူခွင့်ရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေတာကြောင့်အမျိုးသမီးတွေကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေတခြားသောလူခွင့်ရေးချိုးဖောက်မှုတွေအပါအဝင်နေ့စဉ်ဆိုးသလိုအသက်ဆုံးရှုံးနေရတာလို့မြမအမျိုးသမီးတပ်မကအဖွဲ့ကပြောပါတယ်2024ခုနှစ်အောက်တိုဘာလ1ရက်နေ့ကနေအောက်တိုဘာလ31ရက်နေ့အတွင်းအောက်တိုဘာလ3လတည်းမှာကိုစီကောင်စီတပ်တွေရဲ့တိုက်ခတ်မှုကြောင့်နိုင်ငံတော်အမျိုးသမီး82ဦးသေဆုံးပြီးတော့44ဦးထိခိုက်ဒဏ်ရာရရှိတဲ့အကြောင်းအဲ့ဒီတဲမှာပဋိပက္ခနဲ့ဆက်နွယ်တဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာက4ဦးသေဆုံးပြီးတော့9ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြမအမျိုးသမီးတပ်မကအဖွဲ့ကနိုဝင်ဘာလ5ရက်နေ့ကသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်သေးဆုံးထိခိုက်ရတဲ့သူတွေဟာရှမ်းပြည်နယ်မွန်ပြည်နယ်စကိုင်းတိုင်းမကွေးတိုင်းအပောင်ဝင်မြို့နယ်17ခုကအမျိုးသမီးတွေဖြစ်ပြီးတော့လေးဆောင်တိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုတပ်ဖြတ်ခံရမှုဒရုန်းတိုက်ခိုက်မှုပစ်တပ်ခံရမှုတိုက်ပွဲကြားမှာကြီးထိမှန်မှုမီးရှို့တပ်ဖြတ်မှုပဋိပက္ခနဲ့ဆက်နွယ်တဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကြောင့်သေဆုံးထိခိုက်ရတာလို့ဖော်ပြထားပါတယ်။နိုင်ငံတကာမှာတရားစွဲဆိုနိုင်မှုစနစ်တကျအမှတ်တမ်းတင်သွားမယ်လို့မြမအမျိုးသမီးသမဂအထွေထွေအတွင်းရင်မူနော်ခင်စံထွေကပြောပါတယ
်ဆရာဆူရဲ့လက်နက်ကြီးတွေလေကြောင်းတိုက်ခတ်မှုတွေကြောင့်အသက်ဆုံးရှုံးသွားရတဲ့အမျိုးသမီးတွေထောက်ပို့လုပ်လို့ဖန်စီနှိပ်စက်ခံပြီးတော့မှသေဆုံးသွားရတဲ့အမျိုးသမီးတွေမရှိုခံနိုင်ရတဲ့အမျိုးသမီးတွေနှီးပေါင်းစုံနဲ့အဆိုးရွားဆုံးရုံမှကောက်ကျင်းမှုတွေနဲ့ကျူးလွန်မှုတွေကိုအချင်းချင်းပြုလုပ်နေတဲ့ဒီအကြမ်းဖက်စစ်အုပ်စုနဲ့အပေါင်းပါတွေကိုဒီလိုအကြမ်းဖက်မှုတွေရပ်တန့်သွားနိုင်ဖို့အတွက်ကိုတန်းနိုင်တဲ့နည်းနဲ့ကျမတို့လှုပ်ဆောင်သွားမယ်။တို့ရဲ့ကျူးလွန်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိလာအောင်ကျမတို့ကလှုပ်ဆောင်သွားရမှာရှိတယ်။အဲ့ဒီအတွက်ကျမတို့နိုင်ငံတကာကနေပြီးတော့မှအကူအညီလိုအပ်တာတွေပြီးလို့ရှိနိုင်ငံတကာဥပဒေတွေနဲ့ကျမတို့ပြန်ပြီးတော့မှတရားစွဲဆိုနိုင်ဖို့ဆွဲဆိုနိုင်လောက်တဲ့အခင်းကျင်းတွေဖြစ်လာဖို့အတွက်ကျမတို့ဒီမှတ်တမ်းတင်တဲ့ကိစ္စတွေကိုစနစ်တကျလှုပ်ဆောင်မယ်
နိုင်ငံတကာအနေနဲ့ဒီလိုစစ်ရာဇဝတ်မှုတွေကိုကျူးလွန်ခဲ့တဲ့အာဏာသိမ်းစစ်အစိုးရကိုအတိအမှန်မပြုဖို့တိုက်တွန်းတဲ့အကြောင်းနော်ခင်ဆက်ထွေကအခုလိုဆက်ပြောပါတယ်
နိုင်ငံတကာနဲ့တွေ့ဆုံပြီးတော့မှဒီအစိုးရတွေကိုကျမတို့ကအကြမ်းဖက်စစ်အုပ်စုကိုအတိအမှန်မပြုဖို့ကိစ္စတွေပြီးတဲ့အခါကျရင်ဒီလေကြောင်းတိုက်ခတ်မှုတွေဆက်မဖြစ်ဖို့ဒီစစ်အုပ်စုကြီးနဲ့စစ်ပွဲတွေလုပ်နေတဲ့ကိစ္စတွေရပ်တန့်ဖို့ကိစ္စတွေအပြင်ကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုတကယ်လိုအပ်နေတဲ့ပြည်သူတွေစီချီချီမီမီနဲ့ချီချီရောရောရောက်ရှိနိုင်ဖို့အတွက်ကိုကျမတို့အများကြီးလှုပ်ဆောင်နေတာလည်းဖြစ်တယ
်ဆရာနာသိန်းကာလာမှာအစိုးရဆောင်လူခွင့်ရေးချိုးဖောက်မှုတွေလူသားမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုနိုင်ငံတော်လူမျိုးပေါင်းစုံကအမျိုးသမီးတွေခါစီရင်ဆိုင်နေရတယ်လို့သူကစက်ပြောပါတယ်။ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာအမျိုးသမီးတွေလုံခြုံမှုကင်းမဲ့နေတယ်လို့တန်အမျိုးသမီးအဖွဲ့ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုပြောပါတယ်
။ပဋိပက္ခတွေကြားမှာအမျိုးသမီးကတာဂက်တစ်ခုအနေနဲ့ခံနေရတယ်ဆိုတော့ပြောလို့ရပါဘောနော်။တခြားပဋိပက္ခကြောင်းမှာလည်းပြောခုနပြောတဲ့လိမ်မိုင်းဆိုင်ရာဒီမမှုတွေမှာလည်းပြောအများဆုံးကခံနေရတယ်အမျိုးသမီးတွေဖြစ်ကြတယ်အမျိုးသမီးတွေအတွက်ကဟိုလုံခြုံမှုကင်းမဲ့နေတဲ့ပုံစံမျိုးတွေလည်းပြောလို့ရမှာပေါ့နော်ဟိုဘယ်မှာပဲနေနေတဲ့အရာပဲချစ်ချစ်အမျိုးသမီးတွေကအများဆုံးပြန်ဆင်းရတဲ့အနေအထားမှာရှိနေတဲ့အခါကျတော့ဟိုလုံခြုံမှုမရှိဘူးအချိန်လုံးဆိုရင်ကြောက်ရွံ့နေရတဲ့စိတ်တွေများနေတာတွေ့ရပါပေါ့နော်ဒီအမျိုးသမီးတွေနေတဲ့အပြင်မှာအဲ့ဒီလေပြည်နေရမှာပဲရောက်တာလုံးချုံမှုလုံးဝကင်းမဲ့နေတယ်လို့တော့အကောင်ဆုံးကတော့ဒီလူလူထုရှိတဲ့ဒေသတွေအေရီယာမှာမတိုက်ခိုက်ဖို့ကအရေးကြီးရပါတော့
။စီရေပဋိပက္ခတွေကြအမျိုးသမီးတွေကလေးတကယ်နဲ့အသက်အရွယ်ကြီးရင်သူတွေမှာအများဆုံးဓာတ်ရိုက်ထိခိုက်ခံစားနေရပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဒီအပေါ်မှာဖိအားပေးအရေးယူဖို့လိုအပ်တယ်လို့အမျိုးသမီးအဖွဲ့ကထောက်ပြနေကြတာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့အချက်အလက်တွေအရလဲအောက်တိုဘာလအတွင်းနိုင်ငံတော်ဖမ်းဆီးထိန်းသိမ်းခံရသူအမျိုးသမီးက12ဦးအထိရှိနေပါတယ်